ချင်းပြည်နယ်မြို့တော်ဟာခမှာမဲစင်းအတွက်လူဦးရေတကောင်စင်းကောက်ယူနေတာတွေကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။မကွေးတိုင်းရေစကြိုမြို့မှာလည်းလူဝင်မှုကြီးကြပ်ရေးရုံးကိုကာကွယ်ရေးတပ်ဖွဲ့တွေကမိရှုခဲ့တယ်လို့ဆိုပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုတော့ကိုညာဝင်းအောင်ကပြောပြမှာပါ
။လာမယ့်ဩဂုတ်လမှာစစ်ကောင်စီကကျင်းပမဲ့ရွေးကောက်ပွဲအတွက်မဲစင်းကောက်ယူမှုတွေမြို့ကြီးတချို့မှာပြုလုပ်နေပါတယ်။ချင်းပြည်နယ်ရဲ့မြို့တော်ဖြစ်တဲ့ဟာခါမြို့မှာတော့လူဦးရေတကောင်စင်းကောက်ယူနေတဲ့အဖွဲ့ကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကဇူလိုင်23ရက်တောက်ကြနေ့မှာတိုက်ခိုက်ခဲ့တယ်လို့သိရပါတယ်။အခုလိုတိုက်ခိုက်တာကြောင့်စင်းရင်ကောက်ယူနေသူတွေကိုလုံခြုံရေးလိုက်ပါဆောင်ရွက်ပေးနေတဲ့ရဲတအူးတေဆုံးသွားတယ်လို့မြို့ကန်တအူးကပြောပြပါတယ
်။ဒီနေ့ဒီဟောင်းချက်ကတော့သူတို့ပြင်းယူတဲ့ချိန်မှာကျွန်တော်တို့အဒီဒေသခံကောက်ယူတဲ့ဖက်ကဖြစ်တယ်လို့ကျွန်တော်ကြားပြရတယ်။ဒီပြည်နယ်ရာနီယနာမှာအဆောက်အုံတခုရဲ့ဒီဆိုင်ကယ်ရီလေးတစ်စီးဟာလို့ရှိတယ်။အဲဒီတစ်ဖက်ကတော့ကြောက်ဆုံးနေလို့ကျွန်တော်တို့ကြားပြရတယ်
။ဟာကမျိုးမှာလူဦးရေတကောင်စင်းကောက်ယူလို့၃ရက်မြောက်နေ့မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေကအခုလိုတိုက်ခိုက်တာလည်းဖြစ်ပါတယ်။အခုလိုတကောင်စင်းမကောက်ယူခင်ဇန်နဝါရီလ9ရက်နေ့မှာဟာခါ CDF ကရွေးကောက်ပွဲကိုကန့်ကွက်ပြီးကျင်းပခွင့်ပေးမှာမဟုတ်ဘူးလို့ကြေညာချက်ထုတ်ပြန်ထားတာပါ။ဒါအပြင်ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်လူသူတွေမဲပေးသူတွေကိုလည်းအရေးယူသွားမယ်လို့ထုတ်ပြန်ချက်မှာဖော်ပြခဲ့ပါတယ်။ဒါကတော့ချင်းပြည်နယ်ကအခြေအနေပါမကွေးတိုင်းရေစကြိုမြို့ပေါ်မှာဆိုရင်လည်းသကောင်စင်းကောက်ယူဖို့ပြင်ဆင်လှုပ်ဆောင်နေတဲ့လူဝင်မှုကြီးကြပ်ရေးရုံးကိုဒေသခံကာကွယ်ရေးတပ်ဖွဲ့ကဇန်နဝါရီ12ရက်မနေ့ပိုင်းမှာမီးရှို့ဖျက်ဆီးခဲ့ပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့ရေစကြိုပကဖတာဝန်ခံရဲဘော်ဝေကြီးကအခုလိုပြောပြပါတယ
်။ဒီတာဝန်ခံရုံနဲ့ပတ်သက်ရင်ပေါ့နော်။ဒီမပုံနဲ့လောက်တဲ့ပြည်သူတွေပေါ်မှာပေါ့နော်။မတရားပတ်သက်နေတောင်းနေတဲ့ကိစ္စတွေစစ်ကောင်စီရဲ့အတူအောင်ရေးောက်ပွဲပေါ့နော်။ဒီလောက်ဆောင်မှုဆိုပြီးသူတို့ဒီလူရဲ့တင်းရင်းနေပြင်းပြင်းမဲ့ကိစ္စရှိတယ်ပေါ့နော်အဲ့တော့ကျွန်တော်တို့ဇာဝကယုံနဲ့ဝင်တယ်ဝင်ပြီးတော့ကျွန်တော်ဒီတိုင်းထားလို့အစ်မပြေတဲ့အခါကျွန်တော်တို့မိရှုဖြတ်ပြီးခဲ့တယ်ပေါ့ဗျာအဲ့ဒီဇာဝကစင်းနေပေါ်မှာအဖြေခံပြီးတော့ဒီလေးကောက်ပွဲကိုမဖြစ်ချင်အောင်တနည်းတစ်ပုံနဲ့ပေါ့နော်အဲ့ဒီလင်ညာလင်ကြားပြီးလောက်ဆောင်မဲ့အစ်မပြေပြင်းလို့ကျွန်တော်တို့ကအခုကစပြီးတော့အရင်းယူလိုက်တာဗျာ
စစ်ကောင်စီဟာယူကောက်ပွဲကျင်းပဖို့အတွက်လူဦးရေတကောင်စင်းတွေကိုဇန်နဝါရီလ9ရက်ကနေ31ရက်နေ့အထိကောက်ယူသွားမယ်လို့ဆိုပါတယ်။လက်ရှိအချိန်မှာတော့စစ်ကောင်စီကသူတို့ထိန်းချုပ်ထားနိုင်တဲ့မြို့ကြီးတချို့နေရာတွေမှာသာကောက်ယူနိုင်ပြီးလက်နက်ကင်တွေအားကောင်းနေတဲ့သခိုင်းတိုင်းမကွေတိုင်းချင်းပြည်နယ်တို့ရဲ့နေရာအတော်များများမှာလူဦးရေစင်းကောက်ယူနိုင်ခြင်းတော့မရှိသေးပါဘူး။ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကတော့ရွေးကောက်ပွဲကိုစန့်ကျင်ပြီးရွေးကောက်ပွဲပြုလုပ်ဖို့ပြင်ဆင်လာပါကပြင်းပြင်းထန်ထန်တုတ်ပြန်ဆောင်ရွက်သွားမယ်လို့ပြောဆိုနေကြပါတယ်ခင်ဗျာ။